ရခိုင်ပြည်နယ်မြောက်ဦးမြွနယ်မြောက်ပိုင်းတင်ညိုတံတားအနီးကနေတံတားရဲ့အရှိတ်အရက်မှရှိတဲ့အောက်တကန်ကြီးပါဘက်ကိုအစိုးရတပ်မတော်နဲ့ရဲတပ်ဖွဲ့ပူးပေါင်းစစ်ကြောင်းကလက်နက်တွေနဲ့ပစ်ခတ်ခဲ့တာဖြစ်တယ်လို့ဒေသခံတွေက RFP ကိုပြောပါတယ်ဒေသခံမြင့်မြင့်တွေကအစိုးရတပ်မတော်နဲ့ရဲတပ်ဖွဲ့ပူးပေါင်းစစ်ကြောင်းဟာတင်ညိုကြီးပါဘက်ကနေရန်ကုန်စစ်တွေကာလာမာအတိုင်းလာရောက်တိုက်ဖြစ်ပြီးအောက်တကန်ကြီးပါအဝင်လမ်းထိပ်မှရှိတဲ့ဆိုင်ကန်တစ်ခုတည်းကိုဆက်လက်ပစ်ခတ်ခဲ့တယ်လို့ပြောပါတယ်ဒီပြက္ခမုန်းနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကို RFP ကဆက်သွယ်မေးမြန်းရမှာ AA အဖွဲ့ကအောက်တကန်ကြီးရမြောက်ဘက်ကနေတက်မတော်စစ်ကြောင်းကိုလှမ်းပစ်ခဲ့တဲ့အတွက်ပြန်လည်ပစ်ခတ်ခဲ့တာလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ
်ကျွန်တော်တို့9:15လောက်မှာအဲ့အောက်တကန်ရဲ့မြောက်ဖက်မှာတက်မတော်ကကျွန်တော်လုံခြုံရေးစစ်ကြောင်းတစ်ခုရှိတယ်အဲ့စစ်ကြောင်းပေါ်ပြရှိတယ်ဒါအဲ့အောက်တကန်ရဲ့မြောက်ဘက်ကနေကျွန်တော် AA အဖွဲ့ကပစ်တာရှိတယ်ပြီးတော့အဲ့ကျွန်တော်တို့စီကနေပြန်ပစ်တော့အဲ့အောက်တကန်ရွာတွေကိုဝင်ကြီးသွားတယ်
AA အဖွဲ့ကပြက်ခတ်လို့ဆိုတဲ့ဆွစစ်ကြံနဲ့ပတ်သက်လို့ AA အဖွဲ့ကိုမင်းမြရမှာ AA ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်သူခါကတော့ဒီမနက်က AA အဖွဲ့ကတိုက်ခတ်တာမရှိဘူးလို့ပြောပါတယ
်ကျွန်တော်တို့နဲ့တိုက်ပွဲဖြစ်တာမဟုတ်ဘူးပြန်တော့အဲ့ဒီနေရာမှာကျွန်တော်တို့နဲ့လုံးဝတိုက်ပွဲမဖြစ်ဘူးဟိုဒီဟာကတော့ပြောမယ်ဆိုဗမာစစ်သားကဒါကျွန်တော်တို့ရဲ့ဒီခိုင်ပြည်သူလူထုကိုတော့ဒါအမုန်းတရားပုံမှာအရှိခံပြီးတော့မှဒါလူမျိုးရေးရတာတစ်သက်အနိုင်ကျင့်တက်ပြတာမျိုးကိုကျွန်တော်တို့ကအဲ့လိုတင်နေကြတာသာသီရသွားမှုကျွလာတာပဲ
အဲ့ဒီလိုပြက်ခရမှာဆိုင်ထဲမှာရှိတဲ့အမျိုးသမီးတူဦးတည်ဆုံးသွားပြီးနောက်ထပ်အမျိုးသမီးတူဦးကတော့ကြည်တန်ရာတွေပြင်းထန်တာကြောင့်မြောက်ဦးစေယုံကနေတစင်စစ်တွေစေယုံကြီးကိုအရေးပေါ်ပို့ဆောင်လာရတယ်လို့သိရပါတယ်ဒန်ရန်ရသူကြံ6ဦးကတော့တင်ညိုတိုက်နယ်စေယုံမှာ2ဦးမြောက်ဦးပြည်သူစေယုံမှာ4ဦးစေကူသားမှခံယူနေရတယ်လို့သိရပါတယ်တည်ဆုံးသူအမျိုးသမီးဟာအသက်25နှစ်အရွယ်မဆပေဖြစ်ပြီးရန်မြက်မြက်နဲ့ကုံမောင်ကျေးပါဇာတိဖြစ်ပါတယ်သူရဲ့မိသားစုနဲ့အတူအောက်တကန်ကြီးပါအဝင်ရန်ကုန်စစ်တွေကာလမဘေးမှာစားတောက်ဆိုင်လုကန်နေတာပါဒီနေ့မနက်ကအချိန်နဲ့ပတ်သက်လို့အသေးဆုံးသူမဆပေရဲ့အမျိုးသားကိုအောင်မိုးလင်းကအခုလိုပြောပါတယ
်စကားရရဘူးတေယူဖက်ကနေပြီးအောက်တကန်ဖက်ကိုလာရဲ့အဲ့ဒီအချိန်မှနေပြီးတော့နည်းနည်းကျွန်တော်ဆိုင်လုံလာနေအဲ့မှာပြစ်တာနဲ့ကျွန်တော်ထိရတယ်ကျွန်တော်မိမထိရတယ်ကျွန်တော်လည်းသူ့တော့မကယ်နိုင်လိုက်ဘူးကျွန်တော်ကဟိုလွတ်တက်နေရဝင်ပုန်းနေရကျွန်တော်လည်းထားကြည့်ရတယ်ကျွန်တော်မိမဆုံးနေ
စစ်တွေစီးရင်ကိုဒဏ်ရာနဲ့အရေးပေါ်ပို့ဆောင်လာရတဲ့အမျိုးသမီးဟာအသက်25နှစ်အရွယ်မပေါ့ဆာမဖြစ်ပြီးမြောက်ဦးမြို့နယ်လေးမျိုးစားကြည့်ရကားလို့သိရပါတယ်။သူဟာတေဆုံသူမတ်စပယ်နဲ့အတူဆိုင်ခန်းထဲမှာအတူရှိနေစဉ်ပြက်ကက်ခံရတာလို့အဲ့ဒီဆိုင်ထဲမှာအတူရှိနေသူတွေကပြောပါတယ်။သူ့ရဲ့ဒဏ်ရာအရှင်တွေကိုဒီနေ့မနက်ကလူနာသွားတင်ခဲ့တဲ့မြောက်ဦးမြို့ကရုဏာလှိုင်းသွေးလူရှင်များအသင်းတွဲဖက်အတွင်ရင်မှုဦးကျော်သိန်းထွန်းက
ဒီပေနေတဲ့လူဖက်ကျွန်တော်တို့ကအချင်းချင်းတဲ့လူကပို့ပြီးရောအရေးကြီးဖြစ်တဲ့အတွင်းနဲ့ဆိုပြီးတော့ကျွန်တော်တို့ဒီအဲ့မှာချင်းတဲ့လူကိုပဲပေပြီးတော့ကျွန်တော်တို့ထောက်လာခဲ့တာပါခင်ဗျာအမှတော့တန်ရာရတော့ပဲကျွန်တော်တို့ကပြောတာပါခင်ဗျာအကောင့်မှာတစ်ချက်ရှိပါတယ်ခင်ဗျာပြီးတော့ညာဖက်ရင်ုံလောက်မှတစ်ချက်သေးတယ်ခင်ဗျာပြီးတော့ဘေဖက်ပေါင်မှာတစ်ချက်ပါခင်ဗျာအလောက်လောက်တော့တေးရပါတယ်ခင်ဗျာ
ကာလမဘေးမှာရှိတဲ့အဲ့ဒီဆိုင်ခန်းနဲ့အောက်တကန်ကြည့်ပါဟာမိုင်ဝက်ခန်းကွာဝေးပြီးအစိုးရတပ်ကကြည့်ပါအတွင်ဝင်ရောက်ရှင်းလင်းခဲ့ရမှာအသက်80ဝန်းကျင်အရွယ်လူကြီးတဦးလဲလက်နက်ကြီးထိမှန်တေဆုံးခဲ့တယ်လို့မြောက်ဦးမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကပြောပါတယ်တက်မတော်တဲ့င်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စုံမင်းထွန်းကတော့တေဆုံးတန်ရန်ရတဲ့ကိစ္စရက်တွေကိုသူ့အနေနဲ့မသိရှိဘူးလို့ပြောပါတယ်။ AA အဖွဲ့ဟာကြည်ဝမြောက်ဘက်ကနေတိုက်ခိုက်ပြီးကြည်ဝအတွင်းကိုဝင်ပြေးသွားတာကြောင့်တက်မတော်စစ်ကြောင်းကြည်ဝအတွင်းဝင်ရောက်ရှင်းလင်းဖို့သွားတဲ့အခါမှာရွာအဝင်မှာ AA အဖွဲ့ရဲ့မိုင်းဆွဲတိုက်ခိုက်မှုကိုထပ်မံကြုံခဲ့ရတယ်လို့ဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်။ AA ရခိုင်တက်မတော်ပြန်ကြားရေးတာဝန်ခံခိုင်သူခါကတော့ AA အဖွဲ့ဟာအရဲသားတွေထိခိုက်မဲ့ကိစ္စရက်တွေအလုံးကိုချောင်းချတယ်လို့ဒီနေ့မနက်ကဖြစ်စဉ်မှာ AA ဘက်ကတိုက်ခတ်တာမရှိခဲ့တဲ့အတွက်ဒါဟာလုံခြံပြောဆိုခြင်းသာဖြစ်တယ်လို့ဆိုပါတယ်။ဒေသခံအချို့ကို RFA ကမြင်းမြန်းခဲ့ရမှာဒီနေ့မနက်ကအပြန်အလှန်ပြက်ခတ်တာမဟုတ်ဘူးလို့ပြောကြပါတယ်။နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတကယ်ရှိမရှိဆိုတဲ့ကိစ္စအပေါ် RFA အနေနဲ့သိကြအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ရခိုင်ပြည်နယ်မှာအစိုးရတပ်မတော်နဲ့ရခိုင်တပ်မတော် AA တို့ရဲ့တိုက်ပွဲကာလအတွင်းလက်နက်ကြီးထိမှန်ပြီးတေဆုံသူ10ဦးထပ်မံရှိနေပါတယ်။တပ်မတော်ဘက်ကအရဲသားတွေအပေါ်ထိခိုက်မှုမရှိရအောင်ဘလို့ဆောင်ရွက်နေတယ်လေလို့တက်မတော်တင်းနှံမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စုံမင်းထွန်းကို RFA ကမေးမြန်းရမှာသူက
ကျွန်တော်တို့ကတော့ဟိုသူ့ရဲ့ ROE စီးနင်းရတော့ခြေတွေ့တိုက်ခိုက်မှုစီးနင်းရတော့ကျွန်တော်တို့အာစီးရေးနဲ့မဆိုင်တဲ့ပြစ်မှတ်တွေကိုရှောင်ရှားဖို့လို့ပါတော့ဒါလည်းထောက်ပြန်ပြီးသားရှိတယ်တက်မတော်မှာတော့သူ့ရဲ့အုပ်ချုပ်ကိစ္စမျိုးစဉ်စဉ်ရှိတယ်ဒါမင်းဒီအုပ်ချုပ်မျိုးတော့စောင့်ကြည့်မှုတော့အစဉ်စဉ်ရှိထားတယ်ရလိုက်နာအောင်တဲ့သူပါအနီးကမြေမှာကြီးကြရတဲ့တမှုတွေကလည်းလိုက်နာအောင်လို့ကြီးကြပေးရရှိတယ
်ပြီးခဲ့တဲ့တိုက်ပွဲကာလတစ်လျှောက်မှာ AA အဖွဲ့ဟာကြည်ဝရကိုအကာအကွယ်ယူပြီးတိုက်ခတ်တာဟာဒီနေ့ဖြစ်စဉ်နဲ့ဆိုရင်စိတ်ချောက်ကျင်ရှိသွားပြီလို့လဲဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်အဲ့ဒီအချက်နဲ့ပတ်သက်ပြီး AA ရခိုင်တပ်မတော်ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခါက
ကျွန်တော်တို့မှာကတော့နော်အရသာတွေနဲ့ပတ်သက်ပြီးတော့နော်ကျွန်တော်တို့ကအမြဲတမ်းသတိထားအရသာတီတီတွေမဖြစ်တိုင်းနိုင်တာမို့မရှိအောင်ကျွန်တော်တို့ကအမြဲတမ်းနေပြီးတော့မှဒါဥစားပေးစဉ်းစားပြီးတော့မှကျွန်တော်တို့လောက်ဆောင်တာဖြစ်တယ်အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ဟိုရွာသေးတွေမှာတိုက်ခိုက်တဲ့ဥစားတွေလုံးဝမလုပ်ဘူးနော်တခုခုလုံးမယ်ဆိုရင်တော့မှတူတူတူတွေကိုကျွန်တော်တို့ပဋိပက္ခတွေအတန်တန်ထုတ်ပြန်ပြီးမှကျွန်တော်တို့ဘက်ကလောက်တာဖြစ်နော်ဒါနေပြီးတော့ကျွန်တော်တို့တရားနည်းလမ်းတရားနည်းပြီးတော့ကျွန်တော်တို့တိုက်နေတာဖြစ်တယ်အဲ့ဒါကြောင့်မို့လို့ပြည်သူလူထုကိုကာကွယ်ရမယ့်အပိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့ဒါအကောင်းဆုံးလှုပ်ဆောင်နေတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ်
။မြောက်ဦးမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကတော့အခုလိုထောက်ပြပါရင
်အယတ်သားဆိုတာကလည်းပြစ်ခတ်တန်နဲ့အတူကြောက်လန်းပြီးတော့ထွက်ပြေးကြတယ်။ဆိုတော့တစ်ဖက်ကလည်းပဲတမတော်ကလည်းထွက်ပြေးတဲ့သူတွေကိုမယုံဘူးလို့ထင်တယ်။အဲ့ဒီအပေါ်မှာပဲဖြစ်ကြတယ်လို့ဒီလိုပဲကျွန်တော်ဒီလိုပဲယူဆပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အပေါ်အောက်အမိနာခံမှုအပေါ်မှာအသူတို့ကတိတိကျကျမလိုက်နာဘူးဒီလိုဖြစ်နေရတယ်အလို့ပဲပြောချင်ပါတယ
်ဒီနေ့မနေ့ကအောက်တကံကြီးပါအတွင်ကအေအေအဖွဲ့ရအမာခံလို့ယူဆရသူ၅ဦးကိုဖမ်းဆီးပြီးရဲစခန်းမှာစစ်ဆေးနေတယ်လို့တပ်မတော်ကာကွယ်ရေးဦးစည်းရုံးကဒီနေ့ညနေမှာသတင်းထုတ်ပြန်ပါတယ်ဒီနေ့မနေ့ကဖြစ်စဉ်ကြောင့်အောက်တကံကြီးပါအပြင်တင်ညိုတပြေကံလက်ကစားတဲ့အနိနာကြီးပါတွေကဒေသခံအတော်များများဟာစိုးရင်ကြောက်လန့်ပြီးတော့နှိစက်ရကြီးပါတွေကိုထွက်ပြေးနေကြတယ်လို့ဒေသခံတွေကပြောဆိုပါတယ်တမတော်ကရခိုင်ပြည်နယ်မှာအရသာပြည်သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတာဟာစစ်ရာဇဝင်မှုမြောက်တဲ့အတွက် ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ဖို့ကြိုးပမ်းသွားမယ်လို့ AA အဖွဲ့ကပြောထားပါတယ်။မတ်လ25ရက်နေ့ကပြုတ်လုတဲ့တမတော်သတင်းစာရှင်းလင်းပွဲမှာရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းတမတော်ဘက်ကအကြောင်းမဲ့တိုက်ခိုက်ခဲ့တာမဟုတ်ဘဲ AA အဖွဲ့ကနေအိမ်တွေကိုအကာအကွယ်ယူတာတွေဖျားပတ်စီတီတွေအနည်းကနေနေရာယူပြီးပြစ်ခတ်တဲ့အတွက်ပြန်ပြစ်ရတာဖြစ်ကြောင်းAA အဖွဲ့ကလူသားတိုင်းကပြီးအရသာတွေကိုအသုံးချတာတွေရှိတယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာကျွန်တော်မင်းသိမ့်အောင်ပါ